အပြည်ပြည်ဆိုင်ရာမြန်မာလေကြောင်းလိုင်း MAR ရဲ့ငွေပေးချေမှုကိုအခုဇူလိုင်လကုန်ကစပြီးခွင့်မပြုတော့ဘူးလို့စင်ကာပူအခြေစိုက် UOB ဘဏ်ကဆုံးဖြတ်ပါတယ်MAI လေးချောင်းလိုင်းကရတဲ့အကျိုးမြတ်ဟာစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတစ်ခုဖြစ်တာကြောင့်အခုလိုငွေစင်းပိတ်သိမ်းလိုက်တာကိုကြိုဆိုကြောင်းအလုတ်သမားတပ်ပေါင်းစုကထုတ်ပြန်ပါတယ်။ဒီအချောင်းရန်ကုန်ကသတင်းပေးပို့ချက်ကိုမဲ့ဤတန့်စင်တင်ပြထားပါတယ်ရှင
်။စစ်ကောင်စီရဲ့စီးပွားရေးမိဖက်ဖြစ်တဲ့ MAI လေးချောင်းလိုင်းရဲ့ငွေစင်းတွေကိုမကြခင်မှာပိတ်တော်မယ်လို့စင်ကာပူဘဏ် UOB ကအသိပေးထားပါတယ်။နိုင်ငံခြားငွေစည်းစိမ်မှုကိုအသုံးချပြီးစစ်လက်နက်တွေဝယ်ယူနေတဲ့စစ်ကောင်စီကိုအခုလိုပိတ်ဆို့လိုက်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းမြန်မာအလို့သမားတပ်ပေါင်းစုကတင်းလာနေတဲ့ကထုတ်ပြန်ထားပါတယ်။အမေရိကန်ရဲ့ပြည်ထောင်နိုင်ငံတွေဟာသူတို့ရဲ့အရေးယူပိတ်ဆို့မှုတွေကိုချိုးဖောက်တဲ့ဖွဲ့စည်းတွေကိုအရေးယူရတဲ့ကားတွေရှိတာကြောင့်အခု UOB ဘက်အနေနဲ့လေဒီလိုအရေးယူခံရတာမျိုးမဖြစ်အောင်လို့ရှောင်ရှားဖို့ MAR ရဲ့ငွေစည်းတွေကိုပိတ်တာဖြစ်နိုင်တယ်လို့အလို့သမားတပ်ပေါင်းစုအဖွဲ့ဝင်ဦးမောင်မောင်က VOA ကိုပြောပါတယ်။
အဲ့တော့ UOB ကသူ့ဖာနဲ့သူကတော့ပိတ်လိုက်တာမဟုတ်ဘူးသူကြောက်တာက secondary sanction impact ပေါ့နော်သူတို့ကိုဒီ America Treasury Department က OFAC ဆိုတဲ့ယုံရှိတယ်ဗျသူကထုတ်ထားတဲ့ regulation တွေရှိပါတယ်အဲ့တော့အဲ့ဒီကအကယ်၍များ US sanction ထိထားတဲ့အစုအဖွဲ့တစ်ခုကိုတွားပြီးအလုပ်လုပ်တဲ့လူကိုသူတို့ကတရားစွဲပြီးတော့ဒဏ်တတ်ပါတယ်အဲ့လိုဒဏ်တတ်တာကဘဏ်တွေက US dollarသိင်းနဲ့ချီပြီးတော့ပေးရတာရှိပါတယ်ဆိုတော့ရတဲ့အမြတ်ကပေးရတဲ့ဒဏ်နဲ့မကွာမကိုက်ဘူးလေ
မြန်မာအပါဝင်လေပြာစီးပီးယားတို့နဲ့ပတ်သက်ခဲ့တဲ့ဘဏ်လုပ်ငန်းတချို့ကိုဒေါ်လာတန်းချီဒဏ်ရိုက်ဖူးတဲ့တာတကားတချို့ရှိတယ်လို့လည်းဦးမောင်မောင်ကပြောတာပါ2014တုန်းကလေမြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့မြောက်ဒီ Trading Limited စီကတဲဝယ်ယူတင်သွင်းခဲ့တဲ့စင်ကာပူကုမ္ပဏီတစ်ခု American Dollar တန်းဒဏ်ရိုက်ခံခဲ့ရပူပါတယ်MAI ရဲ့ငွေစင်းတွေကိုအခုလိုပိတ်လိုက်တဲ့အတွက်နိုင်ငံခြားခီးသည်တွေစီကရနေတဲ့ဒေါ်လာငွေလမ်းကြောင်းတစ်ခုပိတ်သွားနိုင်ပြီဆိုပြီးနိုင်ငံရေးသုံးသပ်သူဦးရဲထွန်းကပြောပါလေ
ပိတ်လိုက်အဲဒေါ်လာအကောင့်တွေပိတ်လိုက်တဲ့ဆိုတော့သူကအဲ့ဒီမှာအဲ့ဒီဘက်ခြမ်းကလက်မှတ်ရောင်းတာတွေပါလေအခြေခိုက်သွားမှာပေါ့မနိုင်ငံကိုလာတဲ့ဒေချောင်းတိုင်းတွေမှာသူတို့ဟိုဒေါ်လာနဲ့ရောင်းတာလို့ရှိနေသူကျွန်တော်ရဲ့တရင်ရကတော့သူတို့စင်ကာပူဘဏ်ကပိတ်လိုက်တယ်ဆိုတာသူတို့ကိုခိကြိုက်ပါသူတို့သူတို့ကအဲ့ဒါမလုပ်ဘူးဆိုရင်ဒီအမေရိကန်ကသူ့ပုံမှာရေးယူမှာသူကလည်းပိတ်လိုက်ရတဲ့အပေါ်ပေါ့
MAI အမှုဆောင်ဒါရိုက်တာဆာရာဗန်နန်ရဲ့ရုံးတွင်းပေးပို့တယ်လို့ယူဆရတဲ့စာဆောင်မှာတော့သူတို့အနေနဲ့ UOB ဘဏ်ကငွေစည်းရုံးကိုဆက်သုံးခွင့်ရဖို့တောင်းဆိုခဲ့တဲ့အကြောင်းဒါမှမဟုတ်လေ UOB ဘဏ်ကတော့ပိတ်ဖို့ကိုပဲဆုံးဖြတ်ခဲ့တဲ့အကြောင်းရေးသားထားပါတယ်UOB ကအခုလိုပိတ်လိုက်တဲ့အတွက်တခြားစင်ကာပူ DBS ဘဏ်၊ထိုင်းကကက်စီကုံဘဏ်၊ဒူဘိုင်က Emirates NDB ဘဏ်တွေမှာငွေစည်းရုံးဖွင့်ဖို့စီစဉ်နေတဲ့အကြောင်းနဲ့စည်းရုံးဖွင့်တာနောက်ဆုံးအဆင့်ရောက်နေပြီဆိုပြောလေရည်သားထားပါတယ်။အလို့သမားတပ်ပေါင်းစုကဥမမောင်ကတော့လက်တလောချီနေမှာ American base ဆိုထားတဲ့ Russian နိုင်ငံကလွှဲလို့တခြားနိုင်ငံခြားဘဏ်တိုင်းက American ငွေကြီးနဲ့ငွေလွှဲပြောင်းတာတွေလုပ်နေတာဖြစ်လို့သူတို့လည်းအရေးယူပိတ်ဆို့ခံရမှာကိုရှောင်ရှားလိုကြလိမ့်မယ်လို့ပြောပါတယ်။ဒါကြောင့်ဒီဘဏ်တွေကလည်းဘဏ်စည်းရင်းဖွင့်ပေးကြလိမ့်မယ်လို့မထင်တဲ့အကြောင်းလည်းပြောပါတယ်
။ကိုဝိကဘဏ်ဖြစ်ပေမဲ့ကိုဝိကဘဏ်ကလည်းဘယ်သူနဲ့သွားပြီးတော့ share ရှိနေဆို US ကဘဏ်နဲ့ share ရှိတယ်။ဟို sales ဆိုတော့နားမလဲပါဘူး။ Thai ကိုသွားလို့ရှိရင်လည်း Thai Kasikorn Bank က US sanction ထိကျင်သလား secondary sanction လို့ခေါ်တာပေါ့ဗျာ။ထိကျင်တော့သူဖွင့်မယ်။သူကလည်းကျွန်တော်တို့ကဦးစားဖို့မလို့လုပ်နေပါတယ်။ခမရလက်ခံလိုက်ခမရ secondary section ရှိထိမယ်ဆိုတဲ့အကြောင်းပြီးတော့ထိခဲ့ဘူးတဲ့ဘဏ်တွေကိုကျွန်တော်အစည်းအဝေးပို့ပေးလိုက်မယ်။ဘယ်နေရာပဲသွားသွားပါ။ rule of law ဆိုတာတကယ်ရှိတယ်ဗျ။အဲ့ဒီဟာကတကယ် kick in လုပ်လာပြီးဆိုတော့တော့ကျွန်တော်ကတော့ပြောချင်ပါသေးတယ်။အဲ့တော့သူပြောကက်စီကွန်တိုင်းကျွန်တော်အာမခံရပါတယ်မဖြစ်ပါဘူး
။မြန်မာစစ်တပ်ထိန်းချုပ်ထားတဲ့ပြည်တွင်းက MFDB နဲ့ MICB ဘဏ်တို့ကို American ဆိုရကပေးခဲ့တဲ့ဂျွန်လာ22ရက်နေ့တုန်းကပေးဆိုတန်းခတ်အေးအေးယူမှုတွေချမှတ်ခဲ့ပြီးတဲ့နောက်စင်ကာပူ UOB ဘဏ်ကလည်းအခုလို MAR ရဲ့အကောင့်တွေကိုပိတ်တာဖြစ်လာခဲ့တာပါ။ UOB အနေနဲ့ဇူလိုင်လ1ရက်နေ့မှာ MAR ရဲ့ငွေစည်းရုံးတွေကိုစုဆောင်းတာ31ရက်နေ့မှာတော့ငွေပေးချေမှုချက်လက်မှတ်အသုံးပြုမှုနဲ့ငွေလွှဲစနစ်နဲ့အသုံးပြုမှုတွေကိုပိတ်တာလုပ်ပြီးတော့ဩဂတ်လ15ရက်နေ့ကျရင်တော့ဘဏ်အာမခံတွေအပါအဝင်ငွေစည်းအလုံးပိတ်တာတွေကိုအစဉ်အဆက်လုပ်သွားမယ်လို့အသိပေးထားပါရှင်။